င်္ဂလာပါ RFA ပေးစာပြန်စာအစီအစဉ်ကနေကြိုဆိုပါရရှင်ဒီတစ်ပတ်အတွက်ပထမဆုံးတင်ပြချင်တာကတော့နေပြည်တော်ဘက်ကအခြေအနေတွေအကြောင်းကိုလုံခြုံရေးအရာနာမည်မဖော်လို့တဲ့တက်ကုန်းဒေသခံတဦးပေးပို့လာတဲ့စာပါဒီလက်တလောနေပြည်တော်တက်ကုန်းမြမအတန်နဲ့ရုံမြင့်တန်ကြားဝင်းတွေကတိုက်တွေမှာအခိုးခံရတာတွေရှိနေပါတယ်တဲ့လုံခြုံရေးအဆင့်ဆင့်ကြားတဲ့ကနေအခိုးခံရတာပါသူတို့ဝင်းတဲ့သူတို့တောင်တရားဥပဒေစိုးမိုးမှုမရှိတာတွေဖြစ်နေမှာတော့ကျွန်တော်တို့ပြည်သူတွေလုံခြုံမှုမရှိတာကိုပို့ပြီးတော့ပေါ်လွင်စေပါတယ်။နောက်ပြီးတော့ဒီတက်ကုန်းမြို့နယ်ခရမ်းဆက်ကုန်းကျေးရွာအနောက်ဘက်ကစင်သေးတရားနောက်ဗုဒ္ဓဂါယာလမ်းမကနေအင်ဘတ်ကုန်းရွာဘက်အစင်းလမ်းဆောင်နေရာနောက်ဂွေကြီးကျေးရွာအရှိတ်တောင်ကျော်အနောက်တောင်ပေါ်ကျော်စတဲ့နေရာတွေကလည်းဆိုင်ကယ်တို့ဖုန်းတို့ပတ်စံတို့မကြာခဏအလုခံရတဲ့နေရာတွေပါတဲ့။လက်တယ်လည်းမဖော်နိုင်ပါဘူး။တက်ကုန်း106တက်ရင်အနောက်ဘက်နေပြည်တော်ဗုဒ္ဓဂါယာကိုခွဲတဲ့လမ်းစုံမှာလဲဂိတ်မထားရှိပါဘဲနဲ့ညတိုင်းကားတွေဆိုင်ကယ်တွေကိုစစ်ဆေးရေးလုပ်ပြီးတော့ပတ်စံတောင်းပါတယ်တဲ့ပတ်စံပေးတဲ့ကားကိုတော့လုံးဝမစစ်ပါဘူးတဲ့စစ်ကားကြီးတစ်စီးနဲ့အင်အား15ယောက်နှီးပါးကပုံမှန်အဲ့ဒီလိုလုပ်နေတာပါဆိုပြီးတော့ပြောပြလာတာပါအမှန်တရားကိုနိုင်ငံတကာသိအောင်ချပြပေးနေတဲ့ RFA အပါအဝင်မီဒီယာတွေကိုကျေးဇူးတင်ပါတယ်ဆိုပြီးတော့ပြောလာပါတယ်ရှင်အခုဆက်ပြီးတော့ရခိုင်ပြည်နယ်မင်းပြားကလုံခြုံရေးအရာနာမည်မဖော်လိုသူဒေသခံတဦးပေးပို့လာတဲ့စာကိုတင်ပြပါမယ်။ဒီရခိုင်ပြည်နယ်မင်းပြားအခြေစားရခိုင်တပ်တော်ကဖြည့်ရှင်းကင်တွယ်နေတဲ့တရားရုံးကရှိနေတဲ့ချို့ပတ်စံလက်စားတာတွေကိုယင်ဖွင့်ပြရစီဆိုပြီးတော့ Viber ကနေတဆင် RFA ကိုပေးပို့လာတာပါ။အမှုတွေကိုတိုင်တဲ့အခါမှာဒီပတ်စံလက်ထိုးရတာတွေရှိလာနေလို့ပါတဲ့။ကိုယ့်ဘက်ကအမှုတွေဘလောက်ပဲအနိုင်ဖြစ်နေပါစေတရားခံဘက်ကပတ်စံထိုးရင်တရားခံကနိုင်ပါတယ်တဲ့။ပတ်စံကဒီ3သိန်း4သိန်းကနေ30ခန်းအထိပေးရပါတယ်။အဲ့ဒါတော့နောက်တစ်ဖက်ကသိန်း40 50ပေးရင်နိုင်သွားတာပါတဲ့။ဒီအကြောင်းတွေကိုရခိုင်တပ်တော်ကတာဝန်ရှိအထက်လူကြီးတွေသိစေချင်လို့ပါဆိုပြီးတော့ပေးပို့လာတာပါရှင်
။ကိုယ့်ရဲ့ပတ်ဝန်းကျင်မှာအဆင်မပြေတာတွေအမြင်မတော်တာတွေကိုပြောချင်ရင် RFA Burmese ရဲ့ Facebook Messenger ကနေဖြစ်ဖြစ် rfa.burmese@gmail.com ကဖြစ်ဖြစ်ပေးပို့လို့ရပါမယ်ခင်ဗျာ။
အခုတခါတင်ပြချင်တာကတော့ကြိုင်မရောထောင်ကလွတ်မြောက်လာသူတဦးရဲ့ယင်ဖွင့်တန်းဆိုပြီးတော့ပေးပို့လာတဲ့စာပါ။ကြိုင်မရောထောင်ကဝန်ထမ်းတချို့ကနိုင်ငံရေးအကျဉ်းသားတွေရဲ့မိသားစုဝင်တွေစီကနေငွေညှစ်နေပါတယ်တဲ့။မိဘတွေကအထက်ကကိုသားသမီးကောင်းကောင်းမွန်မွန်နေရအောင်ဆိုပြီးတော့ထောင်ဝန်ထမ်းတွေနဲ့ချိတ်ကြပါတယ်တဲ့။ဒီအမျိုးသမီးအဆောင်မှာဆိုရင်နိုင်ကျင်းတစ်ယောက်ကို3ဖွင့်အဆင့်ဝန်ထမ်းတစ်ယောက်စီကိုအပ်ရင်အနည်းဆုံး5သိန်းကနေအများဆုံး30ချီပေါက်ဈေးရှိပါတယ်တဲ့။တကယ်တမ်းတော့မိဘတွေငွေကုန်တာပဲအဖက်တင်တာပါ။အထက်မှာကနိုင်ငံရေးအကျဉ်းသားဆိုတာနဲ့ဘလို့ဖိနှိပ်ရမလဲပဲတွေးနေကြတာပါတဲ့စိတ်သက်ပိုင်းဆိုင်ရာစိတ်ဆင်းရဲအောင်မိုက်မိုက်ရိုင်းရိုင်းဆဲဆိုချင်းချောက်တာမျိုးတွေလည်းရှိပါတယ်တဲ့တောက်ရည်ဆိုရင်လည်းတစ်ခါတလေ3ရက်လောက်အထိရေဖြတ်ထားတာမျိုးတစ်ခါတလေရေငတ်အောင်တမင်လောက်တာမျိုးတွေလည်းရှိပါတယ်တဲ့စေဝါဆိုရင်လည်းဘာမှမရှိပါဘူးနေမကောင်းဖြစ်ရင်ဆေးတွေကိုအိမ်ကိုပဲမှာခိုင်းပါတယ်ဒါတွေအပြင်ဒီထောင်ဝင်တန်းတွေထဲမှာနေရာရောင်းစားတဲ့ဝင်တန်းနောက်ထောင်ဝင်စာပို့ရင်လက်ဖက်ရည်ဖို့ဆိုပြီးတော့မရမကတောင်းတဲ့ဝင်တန်းနိုင်ငံရေးအကျဉ်းသားမိသားစုတွေစီကိုအထက်ကသားသမီးတွေကဘာမှမမာပဲနဲ့မှားတယ်ပြောပြီးတော့ပစ္စည်းမျိုးစုံလိမ်ယူနေတဲ့ဝန်ထမ်းအကျဉ်းသူတွေစီကနေအငွေတွေကိုလိမ်ပြီးထွက်ပြေးတဲ့ဝန်ထမ်းတွေလည်းရှိနေပါတယ်တဲ့ဒီလိုအခက်အခဲတွေကိုတာဝန်ရှိသူကိုတင်ပြပေးမယ်လဲဘာမှမဖြေရှင်းပေးပဲနဲ့ပြောတဲ့သူကိုပဲစိတ်ပိုင်းဆိုင်ရာနှိပ်စက်မှုမျိုးစုံလုပ်ပါတယ်ဆိုပြီးတော့ပေးပို့ပြောပြလာတာပါရှင်အခုဆက်ပြီးတော့ကရင်ပြည်နယ်ကော့ဂရိတ်ကဒေသခံတဦးပေးပို့လာတဲ့စာကိုတင်ပြကြပါမယ်ဒီကော့ဂရိတ်ကကညာနာယုံနဲ့အခွန်ယုံဝန်ထမ်းတွေကတရားဝင်ကောက်ရမဲ့နှုံးထားတွေထပ်ပို့ပြီးတော့ကောက်ခံနေကြပါတယ်ဆိုပြီးတော့ပေးပို့လာတာပါအသက်အာမခံယုံကလည်းထိုနီးတူစွာပါပဲတဲ့မြန်မာနိုင်ငံကယုံဝန်ထမ်းတွေကအရင်ပုံစံရောက်သွားတာကိုဝမ်းသာနေကြတယ်လို့ကျွန်တော်ထင်ပါတယ်ပြည်သူတွေမှာတော့ငတ်တလဲပြက်တလဲနေပါဗျာဆိုပြီးတော့ RFA ရဲ့ဘေးစာကန္တာကိုယင်ဖွင့်ပေးပို့လာတာပါလုံခြုံရေးအရာပေးပို့တဲ့အကောင့်ကိုတော့မဖော်ပြပါနဲ့လို့မြစ်တာရက်ခံထားပါတယ်ရှင်ဒီတစ်ပတ် RFA ပေးစာပြန်စာအစီအစဉ်ကိုတော့ဒီလောက်နဲ့ပဲရနာပါရစေ RFA ကိုကြည့်ရှုနားဆင်တဲ့အတွက်ကျေးဇူးတင်ပါတယ်နောက်တစ်ပတ်မှလည်း RFA ပရိသတ်တွေရင်ဖွင့်လာတာတွေကိုကောက်နှုတ်တင်ပြပေးဦးမှာမို့စောင့်မျှော်ရှုစားပါအောင်ရှင်